ယူကရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်ခဲ့တဲ့ခရက်ကမြန်မာနိုင်ငံကလုံစာစီဈေးနဲ့ရွှေဈေးပေါ်မှာလည်းရိုက်ခတ်ခဲ့ပါတယ်။ရွှေဈေးကတရက်အတွင်းတစ်ကြက်သားကိုဖြန်းဖြန်းကျက်4000ဝန်းကျင်ဈေးတက်ခဲ့တယ်လို့ဓာတ်ဆီဈေးကလည်းတရက်အတွင်းမှာတလီတာကိုကျက်40လောက်ထိဈေးတက်သွားပါတယ်။လူငယ်ရှင်တွေကတော့မတည်ငြိမ်တဲ့အခြေအနေကြောင့်သတိထားပြီးရောင်းဝယ်နေရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆမြတ်မွန်ပြောပြပါမယ်။
ရှုခရိုင်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်တိုက်နေတဲ့ကြရက်အဖြစ်မြန်မာနိုင်ငံကရွှေဈေးနဲ့လောင်စာဈေးတွေတက်သွားခဲ့ပါတယ်။တစ်ကြက်သားကို19ဒိတ်အတိမှငိမ်တက်နေတဲ့အခောက်ရွှေဈေးဟာဒီနေ့ဖေဖော်ဝါရီလ25ရက်ရန်ကုန်မြို့မှာဈေးကွက်ဖွင့်ချိန်မှာ19ဒိတ်4000ကျပ်နဲ့ဈေးကွက်ဖွင့်ခဲ့တာပါ။ကမ္ဘာရွှေဈေးကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလှယ်နှုန်းကတက်နေတဲ့အတွက်ရွှေဈေးပြန်ချဖို့မခန့်မှန်းနိုင်သေးဘူးလို့ရန်ကုန်ကရွှေဈေးကွက်လေးလာသူတို့ကပြောပါတယ
်။နိုင်ငံကြီးရဲ့ရုပ်တရက်ကြီးတွေသူတို့ဖြစ်လာတာဆိုတော့လူရဲ့စိတ်ဖိဗန်နေနဲ့ရွှေကိုအဓိကထားယူရတဲ့အခါမျိုးကြောင့်ဒီကမ္ဘာရွှေနေနဲ့အမြင့်ဆုံးကြီးတက်သွားတာပေါ့နော်မနေ့ကအမြင့်ဆုံးကြီးတော့တက်တယ်ဒါပေမဲ့ဈေးကညပိုင်းပြောက်တဲ့အချိန်မှာတော့ပြန်ပြီးတော့ပြန်ကျလာတယ်ဒီဈေးကွက်ကိုတုံတဲခါမှာကျွန်တော်ကနှစ်မျိုးကြည့်တယ်ပေါ့နော်ကျွန်တော်က FA ဆန်နမန်နေနဲ့ကြည့်ရဲ့ TA ဘောက်တက်နီကယ်လိုင်းဆိုပေါ့နော်နှစ်မျိုးကြည့်ဒါပေမဲ့အခုလက်ရှိအချိန်ကမနေ့ကအနေထားရဖြစ်သွားဆိုတော့ဒါ FA ပေါ့ပဒီမန်ရပေါ့ဒီနိုင်ငံကြီးဖြစ်သွားတာဖြစ်တဲ့အတွက်ဒီအချိန်အဲ့ကြမလို့ဈေးကအဟုန်လို့တက်သွားတယ်ပေါ့တက်သွားတဲ့အချိန်နောက်မှာတော့ဒါညီမတို့ပြည်တွင်းကတော့ဒါပုံမှန်ဆိုရင်လည်းအနည်းငယ်ပြီးပတ်မှဖြစ်တယ်ဆိုရင်ဒီတွင်းမှာဒါနည်းနည်းအလုတ်ခတ်တော့ဖြစ်တယ်လေအနည်းငယ်
2022ခုနှစ်ဇန်နဝါရီလတုန်းကအခောက်ရွှေတစ်ကြက်သားကိုကျပ်ငွေ73သိန်းဝန်းကျင်ပဲရှိခဲ့ပါတယ်ငွေလဲနှုန်းကလည်းအမေရိကန်ဒေါ်လာကို1300ကျပ်ဝန်းကျင်ပဲရှိခဲ့တာပါအာနာသိမ့်ပြီးတဲ့နောက်2022ခုနှစ်တစ်နှစ်လုံးရွှေဈေးကကျပ်19သိန်းဝန်းကျင်မှအတက်အကျဖြစ်နေခဲ့ပါတယ်ရွှေလုပ်ငန်းရှင်တွေကရွှေဈေးကွက်တည်ငြိမ်ဖို့ရွှေထုတ်ရောင်းတာတွေလုပ်ခဲ့ပေမဲ့နိုင်ငံရေးမတည်ငြိမ်မှုကမ္ဘာရွှေဈေးအပြောင်းအလဲတွေကြောင့်ရေရှည်ထိထားနိုင်ဖို့တော့မလွယ်ဘူးလို့ပြောပါတယ်။လောင်စာဆီတင်ဖို့ရောင်းချတဲ့နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုစစ်ဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းလောင်စာဆီဈေးတွေတက်မယ်လို့လေးလာသူတွေကတတိပေးနေပါတယ်။မြန်မာနိုင်ငံမှာ73စီတလီတာကိုဒီနေ့ကျပ်40ဝန်းကျင်ဈေးတက်ခဲ့ပါတယ်။Octane 95တလီတာကိုကြာတာဘေးနေတုန်းက1980ကျပ်ဈေးရှိခဲ့ရတာဒီနေ့မှာတော့610ကျပ်ဈေးဖြစ်သွားခဲ့ပါတယ်။ဓာတ်ဆီတပိပါဈေးဆိုရင်တော့တရက်အတွင်းမှာကျပ်1000နီးပါးလောက်တက်သွားတယ်လို့မန္တလေးတိုင်းကဈေးရရွှေပြည်73စီရောင်းဝယ်ရေးကပြောပါတယ
်။ဈေးဥမာမဟုတ်သူတို့တို့ဈေးမဖွင့်ရဘူး။ဒါပေမဲ့ဖွင့်လာတဲ့အဲ့လိုမတက်ဈေးညာအနည်းငယ်ဈေးညနေဈေးဖြစ်92ကအစ36တောင်းအဲ့ဒါ366ဖြစ်သွားတယ်။ Premium ကတော့
ကျမနိုင်ငံမှာစည်ရေးပဋိပက္ခဖြစ်နေတဲ့နေရာတွေအသွာလာခက်ခဲတဲ့နေရာတွေမှာအရင်တည်းက73စီဈေးနှုန်းတွေအစမတန်တက်ပြီးတော့တချို့နေရာတွေမှာဆိုရင်ရှားပါပြက်လက်တဲ့အထိဖြစ်နေပါတယ်။ယူကရိန်းနိုင်ငံကိုရုရှားစစ်ဝင်တိုက်တဲ့အကြမ်းတွေတုန်းကကမ္ဘာရေနံစိမ်းဈေးတစီကို105ဒေါ်လာအထိတစ်ချိန်မှာဈေးတက်သွားခဲ့ပြီးတော့ဥရောပသဘာဝတန်ငွေဈေးကလည်း90ရာခိုင်နှုန်းအထိခုန်တက်သွားခဲ့တာပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကအရန်တိုးလောင်ထားတဲ့ရေနံတွေထုတ်သုံးဖို့စဉ်းစားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့လောင်စာဈေးတွေပြန်ချသွားခဲ့ပါတယ်။ဒီနေ့တောက်ကြနေမှာလည်းသဘာဝတန်ငွေနဲ့ကမ္ဘာရေနံစိမ်းဈေးတွေလောလောဆယ်အနည်းငယ်ပြန်ချပြီးတော့တစီကိုဒေါ်လာ100အောက်မှာဈေးရှိနေပါတယ်ရှင်။